Welcome to the Voice of America in Burmese.
ပြန်မောင်းခင်းရတဲ့ညနေညဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2025ခုနှစ် January 12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမာစံတော်ဂျိန်ည9နိုင်ကနေ10နိုင်အထိ9 km 1925 30နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါညနာဆီယာမဲ့တွင်နေမှာတော့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာတော်မီလောင်ချွမ်းမှုကြောင့်တည်ဆုံးတဲ့အရေးတွေဟာ16ရက်ထိရှိတော်ပါပြီအနိုင်မြို့နယ်ကရွှေမော်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံ15ရောက်ထက်မင်းတည်ဆုံးသွားပါတယ်ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့သတင်းဆောင်ပါနဲ့အတူပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ပင်လယ်ပြင်လုံတိုင်းသားတွေအကြောင်းတင်ဆက်ပေးထားတဲ့သတင်းဆောင်ပါတစ်ပုဒ်နဲ့အတူမှဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရတော့
The Trump administration ကတော့ Republican administration ဖြစ်သွားလိမ့်မယ်ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်ပို့ပြီးတော့ဒီ Burma Act ကိုပေါ့နော်ပို့ပြီးတော့အပြည့်အစုံပို့ပြီးတော့ဟိုပါတဲ့ let wait ပေါ့နော်ဖော်ဆောင်နိုင်လာမယ်လို့ကျွန်မထင်တယ
် American စစ်တပ်ရဲ့အငြင်းစားဒုဗိုလ်မှူးကြီးဒေါက်တာတော်မီမီဝမ်ဘတ်ပြောသွားတာဖြစ်ပါတယ်အပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အဲ့နောက်မှာတော့ကမ္ဘာမြေမှာမီဒီယာမြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာတော်မီလောင်ချွမ်းမှုကြောင့်တည်ဆုံးတဲ့အရေးအတွက်ဟာ17ရောက်ကနေ16ရောက်အထိတိုးလာတယ်လို့စေဘက်ဆိုင်ရာစုံစမ်းစစ်ဆေးရုံးကတည်ပြလိုက်ပါတယ်အစ်တိုးလာတဲ့900ဟာပလစ်စစ်တရက်ကမီလောင်မှုမှာတည်ဆုံးသူတွေဖြစ်ပြီးကျန်17ရောက်ကတော့အီတန်ရက်ကမီလောင်မှုမှာတည်ဆုံးတာလို့စနေနေ့ညနေပိုင်းမှာတည်ပြခဲ့တာပါတော်မီအကြီးအကျယ်ဆက်လက်လောင်ချွမ်းနေတာကိုထိန်းချုပ်ဖို့မိသက်သမားတွေကြိုးပမ်းနေတဲ့အချိန်တွေမှာပဲလေးတိုက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်မီလောင်မှုတွေဆက်လက်ပြန့်နှံ့မဲ့အနေနဲ့လဲကြုံနေရပါတယ်။အမေရိကန်အမျိုးသားမိုးလေဝသဌာနကတော့စနေနေ့ကနေတနင်္လာနေ့နောက်ပိုင်းထိတနအီလီတိုင်တုံး48ကီလိုမီတာကနေလေပြင်းကျရတဲ့အချိန်မှာ112ကီလိုမီတာလောက်ထိတော့တိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။မီလောင်မှုကိုထိန်းချုပ်ရမှာကူညီဖို့အိန္ဒိယ၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကလည်းမိသက်သမားတွေဆေးလွတ်ထားပါတယ်ခင်ဗျာ။
ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတံပြန်ဖို့လက်နက်တွေအပါအဝင်ယူကရိန်းကိုပေးမယ်လို့ကတိပြုထားတဲ့လက်နက်တွေအလုံးပေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကမဟာမိတ်နိုင်ငံတွေကိုဒီနေ့တောင်းဆိုလိုက်ပါတယ်။ရုရှားတပ်တွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းယူကရိန်းနိုင်ငံကိုဒုံးကျည်ရာပေါင်းများစွာနဲ့တိုက်ခိုက်ခဲ့တဲ့အပြင်ဒုံးအစင်း600ကျော်နဲ့လေကြောင်းကနေဘုံး900လောက်နဲ့ကျဲချခဲ့တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ရုရှားဘက်ကမနေ့ညကပစ်လိုက်တဲ့ drone 94စင်းတွေက60ကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီနေ့ပြောပါတယ်။သတင်းပတ်စင်တိုင်းရုရှားဘက်ကစစ်ပွဲတွေကိုဆက်တိုက်နေနိုင်တာဟာရုရှားစစ်တပ်ကသူတို့ရဲ့တိုက်ခိုက်ရေးအင်အားကိုဆက်ထိန်းပြီးတော့လေကြောင်းကနေအသာစီးရတာကိုအသုံးချနိုင်တာကြောင့်ဖြစ်တယ်လို့လည်းဇယ်လင်စကီက Telegram ကနေပြောထားပါတယ်ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေအနေနဲ့သူတို့ကတိပြုထားတဲ့သဘောတူညီချက်တွေအတိုင်းလှုပ်ဆောင်ကြဖို့ကိုလည်းသမ္မတဇယ်လင်စကီကတောင်းဆိုပါတယ်ဝါရှင်တန်မှာကျင်းပခဲ့တဲ့ဒီ NATO မဟာမိတ်အဖွဲ့ရဲ့အစည်းအဝေးတွေမှာယူကရိန်းကိုလက်နက်တွေပေးဖို့မဟာမိတ်တွေဘက်ကကတိပြုခဲ့တာဖြစ်ပြီးတော့အဲ့မှာပေးထားတဲ့ကတိအတိုင်းအပြည့်အဝအကောင့်ထဲမပေါ်နိုင်သေးတာဖြစ်ပါတယ်ခင်ဗျာ
စီးရီးယားရေးဆွေးနွေးဖို့အရှေ့11ဒေသနဲ့ဥရောပကထိတ်တန့်တန်တမန်တွေဒီကနေ့ပဲဆော်ယူနိုင်ငံရီယက်မြို့ကိုရောက်လာကြပါတယ်။သမ္မတဘာရှားအာဆတ်ဆွေးရောက်ကိုအစ္စလမ်ဝါရီသဘုံတွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်းစီးရီးယားနိုင်ငံမှာဩစာလွှမ်းမိုးနိုင်မှုအရှေ့11ဒေသမှာစီးပွားရေးအင်အားကြီးဆော်ယူနိုင်ငံကကြိုးပမ်းနေတယ်လို့လည်းအကဲခတ်တွေခန့်မှန်းနေတာပါ။ဆွေးနွေးပွဲမှာအာရဗ်နိုင်ငံတွေကတာဝန်ရှိတဲ့သူတွေအပြင်တူရကီပြင်သစ်ဥရောပသမဂ္ဂနဲ့ကုသမဂ္ဂတာဝန်ရှိသူတွေပါပါဝင်ဆွေးနွေးမယ်လို့လည်းဆော်ရီတာဝန်ရှိသူတယောက်ကိုကူကားပြီး AFP သတင်းမှာဖော်ပြထားပါတယ်။သမ္မတအာဆတ်ဆွေးရောက်ကိုဖယ်ရှားခဲ့တဲ့သဘုံဖွဲ့တွေကိုအဓိကဦးဆောင်ခဲ့ပြီးစီးပွားနိုင်ငံမှာခေါင်းဆောင်အသစ်ဖြစ်လာသူအာခမက်အယ်ရှာရာကတော့အနောက်နိုင်ငံတွေကပိတ်ဆို့တိုက်ခတ်မှုတွေကိုဖယ်ရှားနိုင်ရေးတွန်းအားပေးနေတာပါ။ရီယယ်မျိုးတော်ကဆွေးနွေးပွဲမှာတော့စီးရီးယားဆွေးရောက်တဲ့ကိုစားနိုင်ငံခြားရေးဝန်ကြီးအာဆတ်အယ်ရှာဘန်နီတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ။
ပြည်ရေအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9 kilometer 19 kilohertz 15653ည9 kilometer 25 kilohertz 11603ည လိုင်းဒိုမီတာ30 kHz 9963တို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ကချင်ပြည်နယ်ကတင်ရန်စတက်ထွက်ရာတနိုင်းမြို့နယ်ကရွှေမော်မှာစစ်ကောင်စီရဲ့လေကြောင်းတက်ခတ်မှုကြောင့်ဒေသခံ15ယောက်ထက်မနည်းသေဆုံးပြီး10ယောက်ထဏ်ရသွားတဲ့အကြောင်းကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကပြောလိုက်ပါတယ်။ရွှေနယ်ပြင်းထွက်ရာတနိုင်းမြို့နယ်ဆန်လွန်ရွှေမော်ကဈေးတဲကိုစင်းနေကစစ်ကောင်စီပုံကျဲတက်ခတ်မှုကြောင့်ရွှေထူးသမားတွေနဲ့ဈေးသွားဈေးလာတွေတိုက်ချေထိခိုက်တဲ့အကြောင်း KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကချင်ပြည်နယ်မှာမကြသေးခင်လောက်တွေကစ KIA နဲ့ပူးပေါင်းတပ်တွေရဲ့စစ်စင်ရေးတွေအတွင်းစစ်ကောင်စီတပ်စခန်းတွေလက်လွတ်ဆုံးရှုံးလာနေချိန်မှာပဲလေကြောင်းတက်ခတ်မှုတွေလည်းတွန်းမြင့်လာနေတာဖြစ်ပါတယ်။ CAPF ကတည်းကြီးထွားနေတဲ့ရခိုင်ပြည်နယ်မှာလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲစစ်ကောင်စီရဲ့လေကြောင်းတက်ခတ်မှုကြောင့်ဒေသခံဒါဇင်နဲ့ချီတည်ဆုံခဲ့တာကြောင့်ကုလသမဂ္ဂတာဝန်ရှိတွေနဲ့လူခွေရေးလှုပ်ရှားသူတွေကလည်းသတိပေးနေကြတာပါ။ရန်ပြင်းမြို့နယ်ကြောင်းနီမော်ကျေးရွာမှာဇန်နဝါရီလ10ရက်နေ့လေကြောင်းတက်ခတ်မှုကြောင့်တည်ဆုံသူအနည်းဆုံး40ကျော်နဲ့ဒဏ်ရာရသူက50လောက်ရှိတယ်လို့လည်းဒေသခံတွေကပြောဆိုထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံထဲကိုတရားမဝင်လူကုန်ကူးလာတဲ့သူလို့ဆိုတဲ့မြန်မာနိုင်ငံသား၂ယောက်ကိုထိုင်းနိုင်ငံဆန်ကလာဘူရီခရိုင်မှာဒီနေ့မနက်ပိုင်းကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့စ်သတင်းကဖော်ပြပါရယ်အသက်44နှစ်အရွယ်တန်းဝင်းနဲ့အသက်28နှစ်အရွယ်မိုင်းဆိုတဲ့မြန်မာနိုင်ငံသား၂ယောက်ဟာထိုင်းနိုင်ငံထဲကိုတရားဝင်အထောက်ထားမရှိဘဲဝင်ရောက်လာတဲ့မြန်မာနိုင်ငံသား၆ယောက်ကိုကားနောက်ခံထဲမှာတင်ဆောင်လာစဉ်ဒီတံပုံးကျေးရွာရဲ့စစ်ဆေးရေးဂိတ်မှာဒီနေ့မနက်6နာရီက50လောက်ကဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကားပေါ်မှာတင်ဆောင်လာတဲ့မြန်မာနိုင်ငံသား6ယောက်မှာအမျိုးသား6ယောက်နဲ့အမျိုးသမီး9ယောက်ဖြစ်ပြီးတော့သူတို့ကိုပစ်ကတ်ကားရဲ့ဒီကားမောင်းတဲ့သူထိုင်တဲ့နောက်ခန်းမှာပြေးသိပ်ပြီးတော့တင်ဆောင်လာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကတရားမဝင်ဝင်ရောက်လာတဲ့အဲ့ဒီလူ6ယောက်ကိုတော့တယောက်ကိုထိုင်းဘတ်ငွေ3,000နဲ့စန်ကလာဘူရီခရိုင်ကဒေါ်လာမှာတင်ခဲ့ပြီးတော့ကန်ချနာဘူရီခရိုင်ထဲမှာရှိတဲ့မွန်မြို့ကိုပို့ပေးရမှာဖြစ်တယ်လို့ရင်မောင်းတန်းဝင်းကထိုင်းရဲတပ်ဖွဲ့ကိုပြောပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုအစားပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတိုက်ရိုက်ဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဒီပင်လယ်ဘျော်တွေဖြစ်တဲ့ဒီစလုံးလူမျိုးတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်။စလုံးလူမျိုးစုတွေကရေလုံငန်းနဲ့အသက်မွေးဝမ်းကြောင်းပြုကြတာဖြစ်ပါတယ်။အခုခါမှာတော့ထိုင်းနဲ့မြန်မာနိုင်ငံမှာနေထိုင်ကြတဲ့ပင်လယ်ဘျော်ဌာနေတိုင်းရင်းသားတွေပျောက်ကွယ်လူနေပါဖြစ်လာတဲ့သူတို့ရဲ့ပင်လယ်ဘျော်ဘဝကိုထိမ့်သိမ့်ဖို့ကြိုးပမ်းနေကြပါတယ်။စလုံးလူမျိုးစုတွေကပင်လယ်ထဲခြေစလုံးအိမ်နိုင်ဘဝနဲ့နေကြတဲ့လူမျိုးစုတွေဖြစ်ပါတယ်သူတို့ဟာနှစ်ပေါင်းများစွာလစ်လူရှုခံထားပေမဲ့အခြေခံလူခွင့်ရေးဖြစ်တဲ့ပညာရေးချမ်းသာရေးစောင့်ရှောက်မှုနဲ့မြေယာပိုင်ဆိုင်မှုတွေအာမခံပေးနိုင်တဲ့ဥပဒေတွေကိုတောင်းဆိုနေကြပါတယ် AP သတင်းဆောင်ပါကိုအခြေခံပြီးတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကဘန်လို့ခေါ်တဲ့စလုံးမျိုးရလေတွေကိုဘော့ကင်းလေတွေလို့လည်းခေါ်ပါတယ်ထိုင်းနဲ့မြန်မာနိုင်ငံမှာနေထိုင်ကြတဲ့ဒီထာနေတိုင်းရင်းသားတွေဟာနှစ်နိုင်ငံကမ်းလွန်ပင်လယ်ပြင်ကကျွန်းပေါင်း800ရှိတဲ့ကျွန်းစုတွေကြားမှာလွတ်လွတ်လပ်လပ်ရွက်လှခဲ့ကြတာပါပင်လယ်ဂျစ်ဆီတွေလို့သိကြတဲ့စလုံးတိုင်းရင်းသားလို့ခေါ်တဲ့မော်ဂယ်တိုင်းရင်းသားလူမျိုးတွေဟာဇဝတ်နေရေးအတွက်ပင်လယ်ကိုအားကိုးကြရပြီးတော့သူတို့ဟာလေပေါ်မှာမွေးဖွားနေထိုင်ကြည့်မြရတယ်လို့လေပေါ်မှာပဲသေဆုံးကြပါတယ
်เกิดในฝั่งพม่าตอนนั้นเกิดอยู่ในเรือเราเล่าอ่ะไปพ่อบอกว่าจ
ะเกิดจนกว่าหมีมาบีกันมามวยกันอ่ะบาหลีบอมามวยกันอ่ะลูกจนผีก็ပြောไปโหตรงก็จนรู้สลุงหลูမျိုးများสุก็หลีบอมาไปหนีแกจ๋าล่ะดิไอ้ตรงก็หลีบอมาไปมวยปัวจีปัญญาไปตีส่งแกจ๋าบ่ดาใบแม้ลุงแกอะนิด20 30ละมาတော့หลีบอมาหนีถ่ายจ๋าได้ตูก็เน่ล่ะจ๋าดิสลุงยาตาดิก็แคนเซิลตีมาไปเฉฉะหนีถ่ายล่ะจ๋าดิ
အခုခင်မာတော့တင်းကျပ်လာတဲ့နေနမိတ်ကန့်သက်ချက်တွေနဲ့လေဆောက်ဖို့ကန့်သက်ချက်တွေရှိလာတာတွေကြောင့်စလုံးလူမျိုးတွေရဲ့မီယိုဖလာလုပ်ငန်းတွေကိုထိသိမ့်ဖို့ကအပြောင်းလဲကန့်သက်ချက်တွေကြားမှာအခက်အခဲဖြစ်လာနေပါတယ်။စလုံးတိုင်းရင်းသားတူဖြစ်တဲ့ဟုတ်ကလေးအရွယ်တုန်းကမိသားစုနဲ့နေထိုင်ခဲ့ပြီးတော့လေပေါ်ကနေပင်လယ်ထဲခုန်ချရင်းသူ့တနေတာကိုစတင်ခဲ့တာပါ။အသက်3နှစ်အရွယ်မှာပဲရေတိမ်ပိုင်းမှာရေကူးနိုင်နေပြီဖြစ်ပါတယ်။ သူနေအိမ်ကမိသားစုနဲ့အတူရွက်လွှင်တဲ့ထိုင်းတောင်ပိုင်းရေပြင်ပေါ်ကကပန်းရွက်လွှင်နေပါသမုတ်တရားရေပြင်ကသူ့ရဲ့အိမ်တော်ဖေးပဲဖြစ်ပါတယ
်ความสําคัญของกาบางก็คือ1คือเป็นบ้านที่ทําหากินเหมือนกับเกิดแก่จะตายอยู่ที่นั่น
กบันเลียอะเยจี้ได้ปฐมาตะคูก็เรานี่ได้ไอ้ผิดโลว่าไอ้นี่เนี่ยก็เราอัตแตมวยวันจ้องปิゅได้เนี่ยเลยมวยพวาชิ้นนามจั้นผิดชิ้นเตซงชิ้นတွေก็ไอ้นี่เนี่ยมาเลยလူတူမိသားစုတစုရဲ့ဘဝတတ်တတာနဲ့တူတယ်ဟိုတုန်းကအဲ့ဒီလေပေါ်မှာပဲကျွန်တော်တို့အသက်ရှင်နေတေဆုံးနေလေကကျွန်တော်တို့ခီးသွွားရွက်လင်ခဲ့ရတဲ့အိမ်ပေါ့ဟိုးအရင်ချိန်ကစလုံးလူမျိုးတွေအတွက်တိတ်အရေးကြီးတဲ့အဲ့ဒီလေကမိသားစုတိုင်းဒါမှမဟုတ်မိသားစုနှစ်စုအတွက်ပင်လယ်မှာနေဖို့ဒါမှမဟုတ်ကျွန်းတကျွန်းနဲ့တကျွန်းရွက်လွင်ဖို့လေတစ်စင်းပဲပိုင်ဆိုင်ကြတယ
်ဆူရန်ကလတ်ဟေးလို့နာမည်အပြည့်ဆုံးရှိတဲ့စလုံးလူမျိုးစုတိုင်းရင်းသားဖြစ်သူဟုကတော့အခုခါမှာကုန်းပေါ်ကိုရွှေ့ပြောင်းနေထိုင်ခဲ့ရပါတယ်စလုံးလူမျိုးစုတွေဟာထိုင်းဆိုရကတရားဝင်အသိမှမပြုတဲ့မျိုးတန်စုအများအပြားနဲ့ဌာနေတိုင်းရင်းသားတွေကလူမျိုးစုတစုဖြစ်ပါတယ်ထာဒီတိုင်းရင်းသားလူမျိုးတွေကတက်ကြွလှရှားသူတွေကသူတို့ရဲ့ရိုးရာဓလေ့ထုံးတမ်းစင်လာတွေကိုထိမ့်သိမ့်နိုင်စေမဲ့ဥပဒေချမ်းတရက်ကိုတရားဝင်အသိမှတ်ပြုဖို့နှစ်ပေါင်းများစွာကြာအောင်တောင်းဆိုခဲ့ကြတာပ
ါ It's difficult to build boat nowadays because they need log they need
ဖြည့်ဆောက်ရင်တလုံးတွေလိုအပ်လို့အခုခေတ်မှာတော့ဖြည့်ဆောက်ရတာကခက်တယ်လေတငယ်ချင်းတွေဆွေမျိုးတွေကလည်းကူညီပေးဖို့လိုပါတယ်ဒါကြောင့်ဖြည့်ဆောက်ဖို့အတွက်တက်တက်ကြွားကြစန္ဒမရှိဘူးဆိုရင်လေတိဆောက်တဲ့အတတ်ပညာကတဖြည်းဖြည်းပျောက်ကွယ်သွားမယ်လို့ကျွန်မထင်ပါတယ်။အရင်ကတော့ဆွေမျိုးတွေစီဖြတ်ကူးသွားလာလက်ပတ်နိုင်ပြီးတော့ကျွန်းစုတွေစီကိုလည်းရွက်လွှင့်နိုင်တယ်လို့အသက်မွေးဝမ်းကြောင်းလုပ်လို့ရတဲ့အတားအဆီးအကန့်အသတ်မရှိတဲ့ပင်လယ်ပြင်ကြီးပေါ့။အခုဆိုရင်တော့ထိုင်းနဲ့မြန်မာကြားမှာနယ်နိမိတ်စီးတွေကလည်းရှိနေပြီလေ။ဒါကြောင့်မလို့ထိုင်းနိုင်ငံသားဖြစ်သွားတဲ့စလုံးလူမျိုးတွေအတွက်တင်းကျပ်တဲ့စီးနင်းတွေရှိပါပဲ။
စလုံးလူမျိုးတွေရဲ့ကျန်းမာရေးစောင့်ရှောက်မှုပညာရေးနဲ့မြေယာပိုင်ဆိုင်မှုလိုအခြေခံအခွင့်အရေးအာမခံချက်အပြင်သူတို့ရဲ့တိုင်းရင်းသားလူမျိုးတွေရဲ့ဇယိုက်လက္ခဏာတွေကိုထိမ့်သိမ်းစောင့်ရှောက်နိုင်ဖို့အစိုးရရဲ့ပံ့ပိုးကူညီမှုနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့လူတွေမှုပုံစံကိုကာကွယ်ပေးဖို့နဲ့ညစ်တရေဆိုတဲ့ဥပဒေချမ်းတရက်ကိုပေါပေါခအရန်ဒိုထိုင်တဲ့တခြားသူတွေကမျှော်လင့်နေကြတာပါစလုံးလူမျိုးတွေအတွက်ပိုကောင်းတဲ့ဘဝနေထိုင်မှုပုံစံကိုပံ့ပိုးပေးတယ်လို့ထိုင်းနိုင်ငံဆူရီကျော်အမျိုးသားဥယျာဉ်ကအကြီးအကဲတူကဆိုပါတယ
်ในส่วนที่ผม rapidshot นะผมคิดว่าไอ้เรื่องของทํายังไงให้เขามีคุณภาพชีวิตที่ดี
จนတောင်းဝန်ယူတဲ့ဘိုင်းကစလုံးလူမျိုးတွေရဲ့ဘဝတိုးတက်ဖို့ ਨੇ တဘာဝမှာဘလို့ရည်ရှိနေထိုင်မလဲဆိုတာကိုစဉ်းစားပေးတာပါတကယ်တော့စလုံးလူမျိုးစုအတိုင်းဝန်အတွက်ခီးသွားလာတဲ့အခါပြင်ပကလူတွေဒါမှမဟုတ်လွှမ်းမိုးမှုတွေရှိလာတဲ့အခါသူတို့ဘဝပုံစံတွေပြောင်းလဲသွားကြပါတယ်။အခုဆိုရင်သူတို့မှာဖုန်းတွေနဲ့ချားပစ္စည်းတွေရှိနေပြီလေ။သူတို့ရဲ့ရင်ကျေးမှုတွေကိုမထိန်သိမ်းနိုင်ကြတော့ပါဘူး။ဒါကစိန်ခေါ်မှုတစ်ခုပါ။ဒါပေမဲ့ကျွန်တော်ကတော့သူတို့ကိုတာမန်လူတွေလိုပဲမြင်ပါတယ်။ထိုင်းလူမျိုးတွေပေါ့။သူတို့ရဲ့ဘဝကိုကောင်းမွန်စေချင်တယ်လေ။
လေပေါ်မှာနေထိုင်ကြတဲ့စလုံးလူမျိုးတွေကမေလဝင်းကျင်မုတ်တုံရသည်မှာကုန်းပေါ်မှာနေထိုင်ကြပါတယ်။ညသောအဖြစ်ဒီဇင်ဘာလလောက်မှာပင်လယ်ကိုငားရှာဖို့ပြန်သွားကြပါတယ်။စလုံးတိုင်းရင်းသားရွာမှာစာသင်တဲ့စလုံးတိုင်းရင်းသူဆရာမဝီလာစင်နီကလဟေးကစာသင်ခန်းထဲကလူငယ်တွေကိုစာသင်ပေးရတဲ့ရည်ကျင်းမှုဓလေ့ထုံတမ်းကိုဆက်လက်ထိန်းသိမ်းဖို့မျှော်လင့်ပါတယ်
။ยังไม่ได้อยู่ในหลักสูตรแต่เราเสริมเข้าไปเพื่อแบบเราได้เล็งเห็นแล้วว่าน่ะส่วนเนี้ยใกล้จะหายไปแล้ว
สลองยินเจ้มุสรว่าเตียวหุ่นดำมามาป่าไปแม้ดาริกะเปี่ยวแกวต่อတော့มั้ยสรว่าเห็นนี่ล่ะหมดซาติงเนี่ยแท้ตินไปดาบาถ้าจอกคลีฤကိုตรุอ้าละเฉยฤมาตินไปเลยลิ
ท้ายมีบียาฮองตูก็ท้ายနိုင်ငံကสลองတိုင်းရင်းသားလူမျိုးစုအားလုံးရဲ့နောက်ဆုံးတပြီးမှာကလပ်ဟေးကိုမျိုးရိုးနာမည်အဖြစ်အသုံးပြုစေခဲ့ပါတယ်สลองလူမျိုးတွေဟာท้ายနိုင်ငံကယူရန်စူရီကျွန်းတွေမှာအခြေချနေထိုင်ပြီးတော့ပင်လယ်ဓားတွေအန္တရာယ်ကနေဘေးကင်းရေးလုပ်ငန်းတွေမှာလုပ်ကိုင်ကြပါတယ်။စူရီကျိုးစုဟာ1982ခုနှစ်မှာထိုင်းနိုင်ငံရဲ့အမျိုးသားဥယျာဉ်ဖြစ်လာခဲ့ပြီးတော့အဲ့ဒီကျိုးမှာရှိတဲ့သစ်ပင်တွေကိုဥပဒေအရအကာအကွယ်ပေးထားတာမို့လေလုံးဖို့သုံးလို့မရတော့ပါဘူး။အခုခါလေတီဆောက်ဖို့အတတ်ပညာဟာလည်းကွဲပြောက်နေပြီဖြစ်ပါတယ်။အခုခေတ်စလုံးလူငယ်တွေဟာသူတို့ရဲ့စာဝတ်တည်ရေးနဲ့အလုပ်ကိုင်တွေအတွက်ပို့လို့စိုးရိမ်လာကြပါတယ်။ဆူရီကျိုးစုအမျိုးသားဥယျာဉ်ကိုနိုဝင်ဘာလကနေဧပြီလအထိခီးသွွားဧည့်သည်တွေအတွက်ဖွင့်လှစ်ထားပြီးတော့ထိုင်းနိုင်ငံရဲ့ခီးသွွားရာသီမှာဝင်ငွေအများဆုံးရရှိပြီးဒီဝင်ငွေတွေနဲ့တစ်နှစ်ပတ်လုံးနေထိုင်စားသောက်ကြရတာဖြစ်ပါတယ်။ စလုံးလူမျိုးစုတွေဟာဒီကျုံးကပန်းချံမှာအလုပ်လုပ်တာဒါမှမဟုတ်ခီးသွားတွေကိုပို့ပေးရတဲ့ကတို့လေးတွေပေါ်မှာအလုပ်လုပ်ကြကြပါတယ်ရှင်ကျမလေးပါပါ
လေမှာပြောပြသွားတာဖြစ်ပါတယ် view ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ် American Republican ဒီလွတ်တော်အမတ်အများစုထောက်ခံထားတဲ့မြန်မာစစ်တပ်တာဝန်ခံမှုရှိစေရေး Burma Act ဥပဒေဟာရွေးကောက်ခံ Republican သမ္မတ Donald Trump အစိုးရလက်ထက်မှာပုံမအကောင်လာပွဲရှိတယ်လို့အမေရိကန်စစ်တပ်အငြိမ်းစားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကသုံးသပ်ပါတယ်မြန်မာဒီမိုကရေစီရေးအစီအစဉ်မှာဒေါက်တာဒေါ်မီမီဝင်းဘတ်ကိုမိုက်အညာနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟိုပတ်ပေါင်းဆုံးအခုဟိုမေးချင်တာပေါ့နော်ဒီနောက်ဆုံးကာဒီ American ပြည်ထောင်စုမှာအခု American ကနေပြီးတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ပတ်သက်နေတဲ့ Mitel ဒီ company ကိုပေါ့လေသူတို့တန်ခတ်အရေးယူလိုက်တယ်ဆိုတော့အဲ့ဒီအပေါ်မှာအန်တီရဲ့အမြင်ဘယ်လိုရှိပါလဲရှင
်ဘာမှမဖြေခင်ပေါ့နော်ပထမဆုံးပြောဖို့လိုအပ်တာကဒီနေ့တုံ့တက်သွားတဲ့ဥစ္စာတွေအားလုံးပါပေါ့နော်ပုဂ္ဂိုလ်တယောက်အနေနဲ့တုံ့တက်သွားတာပါဘယ်အဖွဲ့ကမှကုစားပြီးပြီးတော့တုံ့တက်သွားတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အဲ့တော့တော်တော်တော်မှနောက်ကျနေတယ်ပေါ့နော်ဒီ sanction ကစောစောစီးစီးတွေကလုတ်ဖို့လိုအပ်တယ်ဘာလို့ဆိုတော့တည်တဲ့အချိန်မှာအဲ့ဒီဥစားကစစ်တပ်ရဲ့ဗာလဲဝင်ငွေတစ်ခုနော် Mitel ကိုသုံးချပြလို့လုတ်တယ်နောက်ပြီးတော့စစ်တပ်ရှိနေဒီ communication ကိုပေါ့နော်ဒီ company တွေသုံးပြီးတော့သူတို့တွေကဒီ weaponize လုပ်ထားတယ်ပြည်သူလူထုကိုဘယ်လိုဟိုဒီ Mitel ကိုအသုံးချပြီးတော့ကျွန်တော်ပြည်သူလူထုကိုဖိနှိပ်တာတွေဝင်င်းနေလောက်တာအဲ့ဒီဥစ္စာသုံးထားရဲဆိုတော့လေအဲ့ဒီဒီ sanction ဆိုတဲ့ဥစ္စာဟိုအရေးပါတယ်လို့ပြောလို့ရတာပေါ့ရဲ့
ဒီလို American အစိုးရဘက်ကဒီမြန်မာနဲ့ပတ်သက်ပြီးတော့သူတို့ sanction တွေပိတ်ဆို့အရေးယူမှုတွေကိုပြစ်မှတ်ထားတာအထူးသဖြင့်ပြစ်မှတ်ထားပြီးတော့ဒီစစ်ကောင်စီနဲ့ဗိုလ်ချုပ်တွေနဲ့ပတ်သက်တဲ့ဒီစီးပွားရေးလုပ်ငန်းတွေဒီတခြားဝင်ငွေရတဲ့လုပ်ငန်းတွေကိုဟိုပိတ်ဆို့အရေးယူနေတာတွေကဒီ Burma App ဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာပို့ပြီးတော့ထိရောက်လာတာလားဒီပိတ်ဆို့အရေးယူမှုပေါ်မှာ Burma App ကဘယ်လိုပတ်သက်မှုရှိမလဲရှင
်ဟုတ်ပြီဟို Burma App နဲ့ဒီစားပါလေကြက်ဥနဲ့ကြက်လိုမျိုးပေါ့နော်ကြက်မလိုမျိုးဘာလို့လဲဆိုတော့ဒီဒီဥစ္စာမူဝါဒတွေဖြစ်လို့လေ Burma App ထဲမှာအဲ့ဒီမူဝါဒတွေကိုသူတို့ထည့်ထားတာBurma Act မှာဒီအချက်လက်တွေထည့်လိုက်လို့အတွက်နော်ဒီဥစ္စာ corporate institutionalize ဖြစ်သွားရပေါ့နော်ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဒီ sanction တွေနဲ့ပတ်သက်ပြီးအဲ့ sanction တွေကလည်းအရေးကြီးတယ်ဒီဥစ္စာ international pressure ကိုလုပ်တယ်ခုနပြောသမဲ့သူတို့ရဲ့ဝင်ငွေတွေကိုဖျက်တောက်တယ်ဒါ logistics နဲ့ဆိုင်တယ်ပေါ့နော်စစ်တပ်ရဲ့ logistics ကိုဖျက်တောက်တာနောက်ပြီးတော့စစ်တပ်ရဲ့ legitimacy ကိုလည်းထိခိုက်တယ် right အခုအချိန်မှာစစ်တပ်ကအရင်က legitimacy အရင်လိုချင်တယ်အဲကြောင့်မလို့လဲသူတို့ဒီအခုလာမဲ့ဟိုဗာလဲအရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လုပ်နေတာသူတို့ legitimacy မရရတဲ့နေရာရအောင်လို့ဆိုဒီ sanction တွေလုတ်လိုက်တဲ့အခါမှာအဲ့ legitimacy ဆိုတဲ့ဥစ္စာကိုထိခိုက်တယ်နောက်ပြီးတော့ logistic စစ်တပ်တဲ့အခါမှာ logistic လိုတယ်အဲ့ logistic ကိုလည်းသူတို့ဖျက်တောက်တယ်နော်ဘာလို့ဆိုဝင်ငွေလိုတယ်ဝင်ငွေကနေပြီးတော့ဒီဥစ္စာ you know သူတို့ weapon တွေဟိုတနတ်တွေဝယ်ရပေါ့เนาะအဲ့ဒါတွေကိုဖြတ်တောင်းနိုင်နေဆိုတော့အဲ့ကြောင့်မလို့ဒီ sanction တွေကအရေးကြီးတယ် and ထိလည်းထိရောက်ပါတယ
်ဒီ Burma Act ကြီးကမြန်မာနိုင်ငံကိုသူတို့ချမှတ်ထားတယ်မြန်မာပေါ်ချမှတ်ထားတဲ့ဒီလုပ်ငန်းစဉ်တွေပေါ့เนาะအဲ့ဒီမှာအရေးကြီးဆုံးတစ်ချက်ဖြစ်တဲ့လက်နက်မပါတဲ့ဒီအကူအညီတွေကိုပေးရအထူးသဖြင့်တိုင်းရင်းသားလနဲ့ကာရဖွဲ့အစည်းတွေနောက်ပြီးတော့ဒီမြမတော်လှန်ရေးအင်အားစုတွေကိုသူတို့ဒီဟာပံ့ပိုးပေးဖို့ဆိုတဲ့အချက်ပေါ့နော်အဲ့ဒီအပိုင်းကဘယ်လိုသုံးသပ်ပါလဲ
အဲ့ဒီအပိုင်းကတော့နည်းနည်းလေးအားနည်းနေတယ်လို့ကျွန်မတို့ထင်တယ်သူတို့အများကြီးတော့အကူအညီပေးနေပါတယ်နန်းလီတော်အောင်မှာဒါပေမဲ့ဒီအားနည်းနေတာကဘာမှအက်ကိုများသောအဖြစ်ပါလေဒီ support လုပ်ထားတာက Republican congressman နဲ့ senator တွေเนาะနောက်ပြီးတော့ပါလေဒီအခုမှာ Biden administration ကြတော့ democratic executive branch ဆိုတော့အဲ့ဒီမှာနည်းနည်းလေး ဟိုနေအမြင်မတူတာတွေရှိတယ်လို့ထင်တယ်ဆိုတော့အဲ့ဒီကြောင့်မလို့လဲဟိုတလောကပေါ့နော်ဒီ Mitch McConnell နဲ့သူ့ရဲ့အဖွဲ့တွေကဒီ Burma Act ကိုဘာကြောင့်အသေးချာအပြည့်အစုံပေါ့နော် implement လက်တွေ့မဖို့ဆောင်းတာလဲဆိုတဲ့ဥစ္စာသူတို့ဟိုဗာလဲစာတောင်မှရေးလိုက်သေးတယ်ဆိုတော့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့အခု Trump administration ကြတော့Republican administration ဖြစ်သွားလိမ့်မယ်ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်ပို့ပြီးတော့ဒီ Burma Act ကိုပေါ့နော်ပို့ပြီးတော့အပြည့်အစုံပို့ပြီးတော့ဟိုဗာလဲလက်တွေ့ပေါ့နော်ဖော်ဆောင်နိုင်လာမယ်လို့ကျွန်မထင်တယ်အဲ့နောက်ပြီးတော့ဟို Marco Rubio ကလည်းအကယ်၍ Secretary of State ဖြစ်သွားမယ်ဆိုရင်เนาะသူကလည်းဒီ Burma Act နဲ့ပတ်သက်ပြီးတော့အရန်ပဲပတ်သက်ထားတယ် support လည်းလုပ်ထားတယ်ဆိုတော့လေအဲ Burma Act ရဲ့ implementation မှာဒီ Biden administration နဲ့ပူပြီးတော့ပြည့်ပြည့်စုံစုံလုပ်နိုင်မယ်လို့ကျွန်မတို့ယူမှန်းထားတယ်ပေါ့နော
်အဲ့ညမှာဒီအခုလွတ်တော်သစ်မှာဒီ Republican ကြီးကြီးဆိုးမဲ့လွတ်တော်သစ်ပေါ့နော်နောက်ပြီးတော့အစိုးရဆိုလို့ရှိရင်လေဒီ Republican ခေါင်းဆောင်ဖြစ်တဲ့ Tamara Trump ရဲ့အစိုးရဖြစ်လာတော့မှာဆိုတော့လေတစ်ဖက်မှာကြတော့လေအဲသူတို့တွေကဒီ Republican တွေကဟိုပြည်ရင်းရေးပေါ့နော်ဒီ American ရဲ့ပြည်ရင်းရေးကိုပဲပို့ပြီးတော့စိတ်ဝင်စားတာပို့ပြီးတော့အယုံဆိုင်ပြီးလှုပ်ဆောင်မဲ့အတွက်မြမအရေးမှာအားနည်းနိုင်တယ်ပေါ့နော်ဆိုတော့ဒါမျိုးစိုးရိမ်မှုတွေလည်းရှိတယ်ဆိုတော့ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
်ဒီဥစ္စာကတော့ဒီမြမနိုင်မြမဒီ US မှာနေနေတဲ့ diaspora တွေရဲ့เนาะမြမဒီရဲ့အလုပ်လုပ်ငန်းတစ်ခုပဲဒီကိုက vote ကိုမှရှိနေတဲ့နေတဲ့ data တွေကဟိုဗာလေကိုယ့်ရဲ့ဗာလေ representative တွေပေါ့နော်ကိုယ့်ရဲ့အမတ်တွေကိုအသေးချာရှင်းပြနိုင်တယ်အများအား lobby လုပ်နိုင်တယ်အများအား advocate လုပ်နိုင်တယ်ဆိုလို့ရှိရင်ဒါမြန်မာနိုင်ငံအတွက်ပို့ပြီးတော့ဒီလိုမျိုးပို့ပြီးတော့အလေးထားလာနိုင်တယ်ပေါ့ဘာလို့ဆိုဒီ US American system ကတည်တဲ့အတိုင်းပဲဒါသူ့ရဲ့ကိုဒေတာက constituent ဆိုတဲ့ you know ကိုမဲပေးမဲ့လူတွေရဲ့ဟိုဆန္ဒကိုအများအားအမြဲတမ်းအလေးထားတယ်ဆိုတော့အဲ့ဒီဥစ္စာက US မှာရှိနေတဲ့ diaspora group တွေရဲ့ community တွေမြန်မာ community တွေရဲ့ number one တာဝန်တစ်ခုပဲအဲ့ဒီအကြောင်းမလို့ဒီဟိုသူရဲ့ခုနပြောသလိုပဲဒါဒီသူတို့ရဲ့အမတ်တွေကိုသွားပြီးတော့ဟိုဗါလေ lobby လုပ်တယ်စကားပြောရဲသူတို့မှာဗါလေသတင်းပေးမယ်ဆိုတော့အဲ့လိုမျိုးအများအားလုပ်နေလို့ရှင်ဒီမြန်မာ issue ကဒီ congress မှာပေါ့နော်ပူပြီးတော့ဝင်ဖြစ်မယ်အဲ့ဒီက congress ကနေပြီးတော့တဆင့်ပေါ့နော် administration ကိုသူတို့ပူပြီးတော့pressure ပေးနိုင်တယ် pressure ဆိုရတဲ့ကိုပူပြီးတော့အသိပေးနိုင်မယ်ပူပြီးတော့လှုပ်ဆော်ပေးနိုင်တယ်ပေါ့နော်အဲနောက်တစ်ခုကြတော့အခုတလောမှာဒီတရုတ်နဲ့ပတ်သက်ပြီးတော့ဒီစန္ဒာတွေပြတာအရန်အဲ့ဒီဥစ္စာတွေကလည်းမြန်မာရဲ့ issue ကိုပေါ့နော်မြန်မာအကြောင်းကိုဒီ administration ရောဟိုနေ congress မှာရောပူပြီးတော့အလေးထားအောင်လုပ်တဲ့လုပ်နည်းလုပ်ခံနေလို့ပြောလို့ရတယ်တော့မြန်မာအကြောင်းကိုဟိုဗာလဲပို့ပြီးတော့ focus လုပ်စေခြင်းရင်ဒီမှာရှိနေတဲ့မြန်မာပြည်သူမြန်မာဗာလဲ diaspora ပေါ့နော်အရန်အရေးကြီးတယ
်ဟို Burma Act နဲ့ပတ်သက်ရင်တရုတ်ကလည်းသူ့သဘောထားကိုပုံဝင်လေးလေးထုတ်ဖော်ပြောဆိုတာတွေရှိရဆိုရင်တည်နေမှာလဲဖော်ပြခဲ့တာမျိုးတွေရှိရပေါ့နော်ဥပမာဆိုရင်ဒီ Burma Act ကြောင့်ဒီအတိုက်ခံအင်အားစုတွေပေါ့လေဒီတော်လှန်ရေးအင်အားစုတွေအထူးသဖြင့် NUG အမျိုးသားညီညွတ်ရေးအစိုးရတို့တိုင်းဒေသနဲ့နိုင်ငံဖွဲ့စည်းတွေကိုဟိုတရားဝင်နာမည်တက်ပြီးတော့ဒါဒီဟိုပါပေါ့နော်ပံ့ပိုးမှုတွေပေးမယ်ဆိုတဲ့ပြဋ္ဌာန်းချက်မျိုးတွေကိုထည့်သွင်းထားတဲ့ဟာဆိုလို့ရှိရင် American ကဒါမြန်မာကိုအတုံးချတဲ့ပုံစံမျိုးပေါ့နော်ဒါဒီအတိုင်းပဲဟိုမြန်မာစစ်ကောင်စီဘက်ကတော့သူတို့သတင်းစာရှင်းလင်းပွဲမှာလည်းသူတို့ဒီသတင်းမီဒီယာတွေကိုသူတို့ထုတ်ပေါ်ပြောဆိုတဲ့အခါမှာလည်းတရုတ်ကိုအားပြိုင်ဖို့အတွက်မြန်မာကိုဒါအတုံးချရဲဆိုပြီးတော့လည်းစစ်ကောင်စီကထုတ်ပေါ်ပြောဆိုတာတွေရှိတော့ဒီဘာမှအနဲ့ပတ်သက်ရင်ဒီတရုတ်နဲ့ဒီ American ရဲ့အနေအထားပေါ့နော်ဆိုတော့အဲ့ဘိုင်းကိုဘယ်လိုသုံးသပ်ပါလဲရှင
်ဒီဘာမှ Act ကထွက်လာတာကဒီ Oversea မြန်မာတွေရဲ့you know တိုက်တွန်းမှုကြောင့်ဒီ overseas ဒီ US မှာရှိနေတဲ့မြန်မာဗာ diaspora ပြည်သူ you know မြန်မာနယ်ပွားတွေရဲ့စန္ဒကြောင့်မလို့ဒီဥစ္စာထွက်လာတာဆိုတော့အဲ့ဒီဥစ္စာလဲဘာကြောင့်လဲဆိုတော့ပြည်ထဲမှာရှိနေတဲ့ဟိုဗာ60အရာခိုင်နှုန်းလောက်ရှိနေတဲ့မြန်မာနိုင်ငံရဲ့ပြည်သူပြည်သားတွေကလိုလားလို့ right ဆိုတော့ဒီ Burma Act က American နဲ့ American ကထွက်လာပြီမဲ့အဲ့ဒီဥစ္စာကပြည်သူပြည်ပြည်ထဲကပြည်သူပြည်သားတွေလိုလားလို့ထွက်လာတဲ့ ဥပဒေတစ်ခုလို့ပြောလို့ရတယ်အဲတရုတ်အနေနဲ့ပေါ့နော်သူကကြတော့အများအားလိုက်ပြီးတော့လိုက်ဖွဲ့ဆွဲနေအစတွေကလုံနေတယ် and but သူတို့လုတ်တဲ့လုံနေလုံဟန်နေရလဲမြန်မာပြည်သူတွေအများဆုံးရဲ့လိုလားတဲ့ဥစ္စာနဲ့ဆန့်ကျင်ပဲဖြစ်နေတယ်ဆိုတော့ကျမပြောမယ်ဘသူကဒီဥစ္စာအသုံးချနေတာလဲတရုတ်ကအသုံးချနေနောက်ပြီးတော့ပြန်ပြီးတော့ကြည့်လိုက်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေမှာဘလောက်လောက်မြန်မာနိုင်ငံမှာရှိတဲ့တရားဇာတတွေထဲမှာနဘေးသူတို့တူဝါပြီးတော့အဲ့ဒီဥစ္စာတွေနဲ့ပတ်သက်နေတဲ့ဟိုပျက်စီးတဲ့ပေါ့နော်ဒီတဘာဝဘေးအန္တရာယ်တွေပါတယ်သူတို့လုသွားတာ US ကလုသွားတာမဟုတ်ဘူးနော်ဆိုတော့အဲ့ဒီဥစ္စာပြောတဲ့ဥစ္စာကျွန်မလုံးဝလက်မခံဘူးနောက်ပြီးတော့ဟို US ရဲ့ policy ကလည်းများသောအားဖြင့်နော်ဒီ ASEAN နဲ့အဓိကထားပြီးတော့ပူးတွဲပြီးတော့လုပ်နေတာဒီ multilateral ဟိုနင်းဟိုနဲ့ဟိုပါလေတကူရဲလုံနေတာမဟုတ်ဘူးဒါပေမဲ့ Burma Act နဲ့ပတ်သက်ပြီးတော့ကြတော့ဒီ Burma Act ကထွက်လာတာကပြည်သူလူထုလိုလားချက်ချောင်မလို့ဒီကမြန်မာ diaspora တွေကเนาะဒီဥစ္စာကို lobby လုပ်ပြီးတော့ဟိုနဲ့ပါလေတောင်းဆိုလို့ဒီဥစ္စာထွက်လာတာဆိုတော့အဲ့ဒီဥစ္စာပြည်သူလူထုရဲ့လိုလားချက်ပေါ့เนาะပြည်သူလူထုကို representative ဖြစ်သွားတယ်
တော်မီမီမွေးကပြောသားတဲ့တဲမှာလေဒီအခုတက်လာမယ်အခုတာဝန်ယူတော့မယ်ဒီသမရဒီရွေးကောက်ခံသမရဒေါ်နယ်ထရမ့်အစိုးရလက်ထက်မှာနောက် Republican တွေကြီးစိုးမဲ့ကြီးစိုးထားတဲ့ဒီလွှတ်တော်တင်မှာဆိုလို့ရှိရင်ဒီဘာမားအက်နဲ့ပတ်သက်ပြီးပို့ပြီးတော့ဟိုလှုပ်ဆောင်လာနိုင်ပွဲရှိတယ်ဆိုတာမျိုးပေါ့မျှော်လင့်ထားတဲ့အပိုင်းမှာဟိုမြမရေးနဲ့ပတ်သက်ရင်ပို့ပြီးတော့ထိထိရောက်ဆောင်ရွက်ပေးဖို့ပေါ့လေအရေးတကြီးဆောင်ရွက်တဲ့အရာတွေနောက်ပြီးတော့အားနည်းနေတဲ့နေရာမှာပို့ပြီးတော့ဟိုထိရောက်အောင်ဆောင်ရွက်တင်တာတွေဘယ်လိုနေရာတွေလဲလို့မြင်လဲရှင
့်ဒီမှာနေနေပေါ့နော်မြေပြင်ကလူတွေကတော့ပြောနေတာပေါ့ဒီ Burma Act နဲ့ပတ်သက်ပြီးတော့ဒီတကယ်လက်တွေ့လုပ်တဲ့အခါမှာတော်တော်များများ training တွေပေးတာတွေရှိတယ်သူတို့တွေကပြောနေအခု training တော့သိမလို့တော့ဘူးတဲ့သူတို့လိုအပ်တာကတကယ် material support ပေါ့နော်ဟိုနေ like communication equipment right ဒီဥစ္စာ communication equipment ကအရန်ရေးကြီးတယ်ဘာလို့လဲဆိုတော့ဒီ delivery of ဘာလဲ humanitarian aid တွေပါတယ်လုပ်တဲ့အခါမှာအဲ့ဒီဥစ္စာ you know communication လုပ်ပြီးတော့တယောက်နဲ့တယောက်နဲ့ဆက်ဆက်လို့လိုအပ်တယ်နောက်ပြီးတော့ early warning system ဘာလို့ဆိုတော့စစ်တပ်ကအခုကျွန်မအရင်ပဲဘာလဲ air strike တွေသုံးတယ်အဲ့ air strike တွေကိုဟိုနေ early warning system ရမယ်ဆိုရင်အဲ့ဒါမျိုးပေါ့နော်နောက်ပြီးတော့ detection အဲ့ဒါမျိုးအေးဆိုလို့ရှိရင်ပို့ပြီးတော့အသုံးဝင်နိုင်မယ်လို့မြေပြင်ကလူတွေကပြောနေတယ်ဆိုတော့အဲ့ဒီဥစ္စာကြီးပို့ပြီးတော့လေးထားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ထိရောက်ဒီ Burma Act ကပေါ့နော်ပုံပြထိရောက်နိုင်တယ်လို့ပြောလို့ရတယ်ဒါပေမဲ့ Burma Act အတွက်ကရောအရေးကြီးဆုံးပေါ့နော်ကျွန်မအတွက်ကတော့တန်ဖိုးအရှိဆုံးအချက်အလက်တခုကပတ်စံနဲ့မဆိုင်ဘူးအဲ့ဒါဘာဆိုင်လဲဆိုတော့သူတို့က EAO တွေကိုနော် Ethnic Armed Organization ကိုအတည်ပြုလိုက်တယ် recognize လုပ်လိုက်တာအဲ့ဒီဥစ္စာကတန်ဖိုးမဖြတ်နိုင်တဲ့အချက်အလက်တခုလို့ကျွန်မပြောခြင်းတယ်အရင်တော့တည်းဆိုတခါမှဒီ EAO တွေကိုဟိုနေ acknowledge လုပ်ထားတာမရှိဘူးဒီဥစ္စာဒီ Burma Act ကအတည်ပြုလိုက်တယ်ဆိုတော့အဲဒီသူတို့ရဲ့ profile ကမြင့်လာတယ်မြင့်လာတဲ့အတွက်ကြောင့်မလို့လေသူတို့ဒီ Federal Democracy မှာ negotiate လုပ်တဲ့အခါမှာเนาะအချင်းချင်း negotiate လုပ်မှာသူတို့ရဲ့ profile ကပိုတက်တယ်ဆိုတော့ negotiation power နဲ့လည်းပိုတက်လာတာပေါ့เนาะဆိုတော့ဒီဥစ္စာအရင်အရန်တန်ဖိုးရှိတယ်လို့ဒီမှာထင်ပါတယ
်အခုလိုနေတဲ့မိကွန်းတွေကိုချိန်ပေးပြီးဖြေချပေးတဲ့ဒေါက်တာမီမီဘက်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပ
ါအမေရိကန်စစ်တပ်ရဲ့ငိမ့်စာဒုဗိုလ်မူကြီးဒေါက်တာမီဝန်းဘက်ကိုမိုင်းရင်နိုင်ကဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်နေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
ဒီအမေရိကန်တန်ကနေ2025ခုနှစ်ဇန်နဝါရီ12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည10:00နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရန်ကုန်မြို့မှာဇန်နဝါရီ5ရက်နေ့ကစပြီးတော့တနေ့4နာရီသာလျှက်စစ်မီပေးနိုင်တော့မယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာမှာအတော်လေးနေရာယူလာတာတွေ့ရပါတယ်။ရက်စစ်တအားထုတ်လုပ်မှုကြာဆင်းလာတဲ့အတွက်ရန်ကုန်ပါဝင်စစ်ကောင်စီရုံးဆိုင်ရာနေပြည်တော်မှာပါအုပ်စုတွေခွဲကအလဲကျစနစ်နဲ့မီးပေးနေရပါတယ် NLD ဆိုရလက်ထမှာရက်စစ်တအားထုတ်လုပ်မှုဟာတနေ့မဂ္ဂဝတ် 3600 ထုတ်လုပ်နိုင်ခဲ့ပေမဲ့စစ်ကောင်စီလက်ထမှာတနေ့ကို1500မဂ္ဂဝတ်သာထုတ်လုပ်နိုင်တော့တာတွေ့ရပါတယ်။ဘာကြောင့်စစ်ကောင်စီလက်ထမှာရက်စစ်မီးမှန်းအောင်မပေးနိုင်ရတာပါလဲ။ဘာကြောင့်စစ်ကောင်စီလက်ထက်မှာလျှက်စစ်တအားထုတ်လုပ်မှုကြာဆင်းခဲ့ရတယ်ဆိုတဲ့အကြောင်းကိုကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကညီဘာကြောင့်စစ်ကောင်စီလက်ထက်မှာ나이ပိုင်းမဲ့လျှက်စစ်မီပေးနိုင်တော့တာလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါရန်ကုန်မြို့မှာတရက်ကို၄ 나이တာလျှက်စစ်မီရရှိတော့မယ်ဆိုတဲ့သတင်းဟာဒီရက်ပိုင်းဆိုရှယ်မီဒီယာတွေပေါ်မှာအတော်လေးနေရာယူလာတာကိုတွေ့ရပါတယ်တရက်ကို၈ 나이ခွဲတန်းစနစ်နဲ့လျှက်စစ်မီပေးနေရကနေတရက်ကို၄ 나이တာပေးတော့မယ်မီပေးစရာတိထွက်ပေါ်လာတာပါအခုလိုရန်ကုန်မြို့မှာတရက်၄ နာရီမျှသာလျှက်စစ်မီပေးတော့မယ်ဆိုတဲ့သတင်းဟာစစ်ကောင်စီရဲ့လျှက်စစ်နှင့်စွန့်ရင်ဖွံ့ဖြိုးရေးကော်မရှင်ဖွဲ့စည်းပြီးသတင်း၃ဘက်ခန့်အကြာမှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။2021ဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလျှက်စစ်တပ်အားထုတ်လုပ်မှုဟာတိတိတတ်တတ်ကျဆင်းလာတာကိုတွေ့ရပါတယ်။အာဏာမသိမ်းခင် NLD အစိုးရလက်ထက်မှာလျှက်စစ်တပ်အားထုတ်လုပ်မှုပမာဏဟာတရက်ကိုမဂါဝတ် 3600 ထုတ်လုပ်ခဲ့ရာကနေ2025ဇန်နဝါရီ6ရက်နေ့မှာတရက်ကိုလျှက်စစ်တပ်အားမဂါဝတ် 1900 ခန့်သာထုတ်လုပ်နိုင်တော့တယ်လို့စစ်ကောင်စီရဲ့လျှက်စစ်စွမ်းအားဝန်ကြီးဌာနထုတ်ပြန်ချက်တွေကိုမီဒီယာတွေကကိုးကားရေးသားကြတာတွေ့ရပါတယ်ဒီနေ့လို ID kit electronic kit မှာလျှက်စစ်မီးဟာမရှိမဖြစ်ပါလူတဦးချင်းနေစဉ်ဘဝမိသားစုတွေရဲ့နေစဉ်ဘဝတွေကနေကုမ္ပဏီကြီးတွေဘဏ်နဲ့စီးပွားရေးလုပ်ငန်းကြီးတွေစေယုံကြောင်းအစရှိတဲ့ကျန်းမာရေးပညာရေးဝန်ဆောင်မှုလုပ်ငန်းတွေအစုံလျှက်စစ်စွမ်းအားရရှိရေးဟာအသက်တမျှအရေးပါလှပါတယ်လျှက်စစ်မီပုံမှန်မရရင်နေ့စဉ်လူနေမှုဘဝတွေကိုထိခိုက်တယ်လို့နိုင်ငံရဲ့စီးပွားရေးဟာလည်းဘယ်လိုမှပုံမှန်လည်ပတ်နိုင်စရာအကြောင်းမရှိပါဘူးအလားတူပါပဲလျှက်စစ်မီပုံမှန်မရရင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာဟာဝေလာဝေလို့ဆိုရမှာပါ2024ဒီဇင်ဘာ17ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာပံအစည်းအဝေးခန်းစာမှာမြန်မာစီးပွားရေးဟာလာမယ့်မတ်လအထိတရာဂိုင်းနှုံးသာတိုးတက်မှုရှိမယ်လို့ခန့်မှန်းထားပါတယ်။2019 NLD အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်နှုံးဟာ900ဂိုင်းနှုံးရှိခဲ့တယ်လို့လည်းကမ္ဘာပံအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒါအပြင်အခုလိုမြန်မာနိုင်ငံရဲ့စီးပွားရေးမတိုးတက်ရခြင်းမှာလျှက်စစ်မီအကန့်အသတ်နဲ့သာရရှိခြင်းဟာအချက်တစ်ချက်ဖြစ်တယ်လို့ကမ္ဘာပံအစည်းအဝေးခန်းစာကထောက်ပြထားပါတယ်။လျှက်စစ်မီပြတ်တောက်ရခြင်းဟာပဋိပက္ခတွေနိုင်ငံရေးမတည်ငြိမ်မှုနဲ့ကြီးမားတဲ့စီးပွားရေးကျဆင်းမှုတွေကြောင့်ဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကထောက်ပြထားပါတယ်စစ်ကောင်စီဟာတနေ့တခြားဆိုးရွားလာနေတဲ့လျှက်စစ်မီအခြေအနေကိုကုစားဖို့ဒုတိယဝန်ကြီးချုပ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်တဲ့18ဦးပါလျှက်စစ်နှင့်စွမ်းအင်ဖွံ့ဖြိုးရေးကော်မရှင်ကို2024ဒီဇင်ဘာ17ရက်နေ့ကဖွဲ့စည်းခဲ့ပါတယ်စစ်ကောင်စီရဲ့လျှက်စစ်နှင့်စွမ်းအင်ဖွံ့ဖြိုးရေးကော်မရှင်ကိုလေ့လာကြည့်တဲ့အခါလျှက်စစ်နည်းပညာအကြောင်းလျှက်စစ်စီးပွားရေးလုပ်ငန်းအကြောင်းနားလည်သူတယောက်မှမပါဘူးသူတို့ထဲမှာလျှက်စစ်နဲ့နီးစပ်တာဆိုလို့စစ်အင်ဂျင်နီယာဗိုလ်ချုပ်တဦးဖြစ်တဲ့လျှက်စစ်စွမ်းအားဝန်ကြီးတဦးသာပါတယ်လို့ AR သတင်းဌာနကဖော်ပြတဲ့မျက်မမြင်ပုံနာ18ယောက်နှင့်မြန်မာပြည်လျှက်စစ်မီဆောင်ပါမှာထောက်ပြရေးသားထားပါတယ်လျှက်စစ်တားအထုတ်လုပ်မှုကြာဆင်းလာတဲ့အတွက်ရန်ကုန်တိုင်းကခရိုင်၄ခုကိုအုပ်စုနှစ်စုခွဲပြီးတရက်ကို၈ နာရီနှုန်းနဲ့အလှည့်ကျပေးနေရကနေဇန်နဝါရီ5ရက်နေ့ကစပြီးအုပ်စု၃စုခွဲကတရက်ကို၄ နာရီသာလျှက်စစ်မီပေးတော့မှာဖြစ်တဲ့အကြောင်းဇန်နဝါရီ6ရက်နေ့ VOE သတင်းမှာဖော်ပြထားပါတယ် အဲ့ဒီသတင်းမှာပဲလျှက်စစ်မီးနဲ့ပတ်သက်ပြီးစီးပွားရေးလုပ်ငန်းရှင်တဦးကအခုလိုသုံးသပ်ပြောကြားခဲ့ပါတယ
်။လျှက်စစ်မီးချင်းများတော့ခုတိုင်းဆိုရင်ရှေ့လျှောက်ကြီးရဆိုးဖို့ပဲရှိနေ။ဘယ်လောက်ထိဆိုးဆိုးသွားနိုင်လဲဆိုတော့ဟိုခမားခက်တဲ့အခြေအနေရောက်ရှင်နေ။တကယ်တမ်းတော့ဒီတိုင်းပြည်စီးပွားရေးကုန်ထုတ်လုပ်ရေးစသဖြင့်အရာရာလည်းပတ်ဖို့အတွက်ဈေးကအသက်တာဆုံးတာတကယ်တော့လျှက်စစ်မီးကတကယ်တော့အသက်တာဆုံးနဲ့ဟိုအကျိုးအများဆုံးဟိုကြောင်များလို့ဆင်းရကိုတိုင်းနဲ့လည်းပါတာပေါ့ပစ္စရာကအဓိကကြတယ်ဟိုကုန်ထုတ်ကုန်ထုတ်လုပ်ဖို့တဲ့ရင်းမြစ်ကိုပြီးတော့တခါလေတောက်လျှောက်ထိလိုက်တာပေါ့နော်ရင်းနဲ့ဖြစ်ခဲ့ပြီးသားအခုလည်းထပ်ဖြစ်တယ်အခုအဆိုးဆုံးကိုလည်းဆိုးဆုံးချင်းကိုလည်းဥတည်နေတယ်လို့ပြောရမှာဟာလက်ထက်ကွန်သုံးတက်ကွန်တိုင်းပြည်ရှိပါရေးဟာလူမှုရေးအရာရာပေါ့နော်ကျမ်းမာရေးဒီအရာရာမိနာတဲ့မိနာလေး
ဘယ်လောက်ထိလျှက်စစ်မီအခြေအနေဆိုးလာတယ်လဲဆိုစစ်ကောင်စီရုံးဆိုင်ရာနေပြည်တော်မှာပင်လျှက်စစ်မီအချိန်ပြည့်မပေးနိုင်တော့ပဲတနေ့၈နာရီခွဲတန်းနဲ့အလဲကျပေးရတဲ့အခြေဆိုင်နေပြီဖြစ်ပါတယ်လက်ရှိကာလမှာလျှက်စစ်မီလုံလောက်အောင်မပေးနိုင်တဲ့အကြောင်းရင်း၄ခုရှိတယ်လို့လျှက်စစ်နဲ့စွန့်ရင်ဖွံ့ဖြိုးရေးကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်ကြီးတရားဆန်းကပြောကြားတဲ့အကြောင်းကိုဇန်နဝါရီလ၈ရက်နေ့စစ်ကောင်စီသတင်းစာမှာဖော်ပြထားတာတွေ့ရပါတယ်အဲ့ဒီအကြောင်း၄ခုကတော့၁တဘာတန်းငွေထုတ်လုပ်မှုကြာဆင်းခြင်းနှစ်တဘာတန်းငွေပိုက်လိုင်းများထိမ့်သိမ့်ပြုပြင်ခြင်းများကြောင့်လျှက်စစ်တာအပြည့်အဝမထုတ်လုပ်နိုင်ခြင်း၃တဘာဝဘေးဒဏ်ဖြစ်သည့်ရေကြီးရေရှာမှုကြောင့်လျှက်စစ်တာအပြည့်ဆက်ယုံများလဲပတ်မောင်းနှင်၍မရသည့်အခက်အခဲများကြုံတွေ့နေရခြင်း၄မဟာဒါအားလိုက်နှင့်ဒါအားခွဲယုံများဖျက်ဆီးခံရမှုကြောင့်လျှက်စစ်တာအပြည့်ဆက်ယုံများမှလျှက်စစ်တာထုတ်လုပ်ပေးဖို့မရခြင်းတို့ကြောင့်ဖြစ်တယ်လို့ဆိုပါတယ်ဆောင်ကြည့်လေလာသူတွေကတော့လျှက်စစ်တာအလုံးလောက်မထုတ်လုပ်နိုင်ခြင်းရဲ့အဓိကအကြောင်းရင်းဟာနိုင်ငံရေးမတည်ငြိမ်မှုတနည်းအားဖြင့်နိုင်ငံရေးပြဿနာကြောင့်လို့ဆိုကြပါတယ်။ NLD အစိုးရထံကနေစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာပြည်တွင်းစစ်ပိုအရှိန်မြင့်လာပြီးနိုင်ငံတော်ဝန်လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်လာခဲ့တယ်လို့နိုင်ငံသားယင်းနှိမ့်နှံမှုတွေလည်းပြန်လည်ထွက်ခွာသွားခဲ့ကြတာတွေ့ရပါတယ်။အဲ့ဒီအထက်မှာလျှက်စစ်စွန့်ရင်အတွက်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာယင်းဤမြုံနံလောက်ကင်နေကြတဲ့ပြင်သစ်ရေနံကုမ္ပဏီ Total နဲ့ Australia ကုမ္ပဏီ Woodside တို့အပါအဝင်ရေအားလျှက်စစ်ထုတ်လုပ်ရေးစီမံကိန်းတွေဖြစ်ကြတဲ့ရွှေလီအမှတ်3ဒီးဒုတ်အလဲရဲရွာအလဲပေါင်းလောင်းဆယ်စတဲ့စီမံကိန်းတွေကနေနိုင်ငံတကာကုမ္ပဏီတွေထွက်ခွာသွားခဲ့ကြပါတယ်။ဒါအပြင်ဟောင်ကောင်အခြေစိုက် V Power ကုမ္ပဏီဟာလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတီလဝါနဲ့တာဂီတမှာရှိတဲ့LNG ဓာတ်ငွေ့ရေးစက်ယုံတွေကိုပိတ်သိမ်းပြီးပြန်လည်ထွက်ခွာသွားခဲ့ကြပါတယ်။အကယ်၍သာစစ်တပ်ကအာဏာမသိမ်းခဲ့ပါက2024ခုနှစ်မှာတရက်မီဂါဝတ် 8300 အထိလျှက်စစ်တပ်အားထုတ်လုပ်နိုင်ဖို့ NLD အစိုးရအနေနဲ့စီစဉ်ဆောင်ရွက်ထားတဲ့အကြောင်း BBC ရဲ့ဗကြောင့်နိုင်ပိုင်းပဲမီးပေးနိုင်တော့တာလေဆောင်းပါးမှာရေးသားထားပါတယ်။ဒါကြောင့်လေမြန်မာနိုင်ငံမှာလျှက်စစ်တပ်အားပြတ်တောက်တာလျှက်စစ်တပ်အားလုံလောက်အောင်မထုတ်လုပ်နိုင်တာဟာနိုင်ငံရေးမတည်ငြိမ်မှုကြောင့်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကထောက်ပြထားတာပါ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းခဲ့တာဟာနိုင်ငံရေးမတည်ငြိမ်ခြင်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်ဒါကြောင့်နိုင်ငံရေးပြဿနာကိုမရှင်းနိုင်သရွေ့တနည်းအားဖြင့်စစ်တပ်ကနိုင်ငံတော်အာဏာရယူထားသရွေ့လျှက်စစ်မီးလဲပုံမှန်မရနိုင်သလိုနိုင်ငံစီးပွားရေးဟာလည်းတိုးတက်မှုမရရှိနိုင်ပဲအကြက်တဲပေါင်းစုံနဲ့ကြုံတွေ့ကလုံးရှာလဲလိုက်နေမှာသာဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဆိုကြပါတယ်ခင်ဗျာ
ကမ္ဘာမြေမှာမီဒီယာမြင်ကွင်းကိုစောင့်ပါရှင်ပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းရဲ့မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့စစ်ကောင်စီလက်လွတ်လပ်ရတဲ့တရုတ်စီမံကိန်းများဆိုပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှမ်းမြောက်နဲ့ရခိုင်ဒေသတွေမှာရှိတဲ့တရုတ်ယင်းနီးမြုံနံမှုစီမံကိန်းအများစုကိုတိုင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားပါတယ်ဒီထဲမှာအမေရိကန်ဒေါ်လာဘီလီယံချီတန်ဖိုးရှိတဲ့စီမံကိန်းတွေလည်းပါဝင်ပါတယ်ဒီအကြောင်းအရာတွေနဲ့ပတ်သက်လို့အခုတစ်ပတ် ISP မြန်မာရဲ့မြင်ကွင်းရဲ့မတ်စုမှာအချက်အလက်အခြေပြုပြီးတော့ဖော်ပြပေးထားပါတယ်ခင်ဗျာ
ရှမ်းမြောက်အပါအဝင်ဆက်ဆက်ဒေသဖြစ်တဲ့မြန်မာနိုင်ငံအလဲပိုင်းက တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း73ခုကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားပါတယ်။ရှမ်းမြောက်အပါအဝင်ဆက်ဆက်ဒေသတွေမှာတရုတ်စီမံကိန်း23ခုထက်မနည်းရှိပါတယ်။ဒီအထက်က73ခုထက်မနည်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားတာပါ။အဲ့ဒါတွေထဲမှာကွမ်းလုံတံတားလိုတရုတ်မြန်မာစီးပွားရေးစင်ကြံ CMEC တဲကစီမံကိန်းတွေလည်းပါဝင်ပါတယ်။ကွမ်းလုံတံတားစီမံကိန်းကိုအမေရိကန်ဒေါ်လာ 1.4 ဘီလျံကျော်ရင်းနှီးမြှုပ်နှံထားတာပါ။ဒါအပြင်ထီးကြိုက်ကအမေရိကန်ဒေါ်လာတန်း850ကျော်တန်မိုးရှိတဲ့တကောင်းနီကယ်စက်ရုံကိုလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကထိန်းချုပ်ထားပါတယ်ရခိုင်ပြည်နယ်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းအများစုကိုလည်းအာရခတပ်တော် AA ကထိန်းချုပ်ထားပါတယ်ခိုင်ပြည်နယ်မှာတရုတ်စီမံကိန်း7ခုရှိတဲ့အနက်10ခုကိုအာရခတပ်တော် AA ကထိန်းချုပ်ထားပါတယ်အန်းနဲ့တန်တွဲမြို့နယ်မှာရှိတဲ့လေအားလျက်စစ်စီမံကိန်း2ခုကိုအပြည့်အဝကြံ7ခုကိုတစိမ့်တစ်ပိုင်းထိန်းချုပ်ထားတာပါအဲ့ဓာရီထဲမှာတရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရဲ့အရေးပါတဲ့ကျောက်ဖြူရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဇုံလိုစီမံကိန်းလဲပါဝင်ပါတယ်ဒီစီမံကိန်းဟာအမေရိကန်ဒေါ်လာ 9.6 ဘီလျံကျော်တန်ဖိုးရှိတာပါတရုတ်မြန်မာရေနံနဲ့တဘာဝဓာတ်ငွေ့ပိုက်လိုင်းတွေဖြတ်တန်းသွားတဲ့မြို့နယ်တချို့ကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကသိမ်းပိုက်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာရေနံနဲ့တဘာဝဓာတ်ငွေ့ပိုက်လိုင်းဖြတ်တန်းတဲ့မြို့နယ်22ခုရှိပါတယ်။ခုနှစ်မြို့နယ်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လက်ထဲကိုကျရောက်နေပါတယ်။ရှမ်းပြည်နယ်အတွင်းကတီဘော၊နမ်ဆန်၊နမ်ခမ်၊နမ်တူ၊နောင်ချိုနဲ့ကြောင်မဲမြို့နယ်တွေကို TNLA နဲ့ပူးပေါင်းတပ်တွေကရခိုင်ပြည်နယ်ကအမ်းမြို့နယ်ကိုအာရခတပ်တော် AA ကသိမ်းပိုက်ထားတာပ
ါ ISP မြန်မာရဲ့မြင်ကွင်းကြမ်းမတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိတနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ပေါင်းနဲ့ပြည့်စုံရင်ကျမ်းမာချမ်းသာပါစေ။မင်းဆိုမြတ်တာပို့ပါရတဲ့။သရရှင်ရေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်။ကျေးဇူးတင်ပါတယ်နော်။ဘေးကင်းကျန်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်။သတင်းမှန်တွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ပါတယ်။ VOE ဝိုင်းတော်သားများလို့ပြောလာတဲ့သရရှင်ကဒေါက်ခရီဦးဖြစ်ပါတယ်။ဒေါက်ဝင်းဝင်းဖြိုးကတော့မင်္ဂလာပါ VOE ။မနေ့တိုင်းအမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့။ဟုတ်ကဲ့ပါ။ဗီဒီယိုကိုအားပေးတဲ့သရရှင်တွေကိုကျေးဇူးတင်ပါတယ်เนาะအခုဆက်ပြီးတော့သရရှင်တွေရဲ့ကိုပိုင်းထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးချင်ပါတယ်ရှင်ဟုတ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကျွန်တော်တို့လက်ခံရရှိတာပါเนาะဒီထဲမှာသရရှင်တယောက်ကကျွန်မက CDM တက္ကသိုလ်ဆရာမတူပါတယ် လုံးလုံးရေးရကျမရဲ့ Facebook account နာမည်ကိုတော့လှုပ်ဝက်ပေးထားပါရှင်လို့ပြောလာတယ်။ဆရာမရဲ့ဆာမှာတော့အရသာအစိုးရနဲ့ငြိမ်းငြိမ်းချမ်းချမ်းဒီမိုကရေစီနိုင်ငံတစ်တခုအဖြစ်ရှိတိုးနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်လို့ဘဝတွေကမောက်ကမဖြစ်ကုန်ရတဲ့အခြေအနေကိုပြောလာပါတယ်ရှင်
။ကျမကစစ်အာဏာသိမ်းပြီးချက်ပိုင်းအတွင်းမှာပဲအတိအကျဆိုရင်ဖေဖော်ဝါရီလ5ရက်2022ခုနှစ်ခရဲအောင်စပြီး CDM လုပ်ခဲ့ပါတယ်။အဲ့ဒါမတိုင်ခင်ကဆိုရင်စစ်အာဏာမသိမ်းခင်တရက်အလိုထိကျမကမျှော်လင့်ချက်တွေတပုံတပင်ရီမန်းချက်တွေခွန်အားတွေအပြည့်နဲ့အရာရာကိုတက်တက်ကြွကြွလှုပ်ဆောင်နေခဲ့တာပါ။အောင်မြင်မှုတွေကိုလည်းလက်တကမ်းမှာလှမ်းမြင်နေရပါပြီ။ရာရူတိုအော်ဒါထွက်ဖို့ကရပ်ပိုင်းအလိုဖြစ်တယ်လို့၅နှစ်ကြိုးစားအားထုတ်ခဲ့ရတဲ့ကျမရဲ့ PhD thesis ကလည်းအချောတက်တဲ့အချိန်ရောက်နေပြီလေ။တိတ်မကြခင်မှာပဲ PhD ပါတကူပွဲရဖို့ကလည်း4 PhD credit seminar နဲ့ defense တို့ကိုဖတ်ရတော့မယ့်အချိန်ပေါ့။ကျမကဒီ thesis ကိုအရင်စိတ်ဝင်စားလုပ်နေခဲ့တာပါ။နိုင်ငံတကာစာရန်တွေနဲ့အဆင့်အတန်းတူနိုင်ဖို့ကိုစမ်းညံစွမ်းရှိသမျှစ조사အားထုတ်ပြီးပျော်နေခဲ့တယ်။အမေရိကကဆရာကြီးဒေါက်တာဆောဝီလာတို့ဒေါက်တာခင်မောင်မောင်တို့ကကျမတို့ရန်ကုန်တက္ကသိုလ်ကိုရောက်လာပြီးပညာရေးဖြန့်ဝေပေးခဲ့လို့နိုင်ငံတကာရဲ့ပညာရေးအဆင့်အတန်းနဲ့အခြေအနေတွေကိုလည်းအားကျအတူယူပြီးအမြင်ကျေခဲ့ရတယ်။ကျမရဲ့အကြီးမားဆုံးအိမ်မက်ကလည်းအမေရိကန်နိုင်ငံကိုသွားပြီးဆရာကြီးဒေါက်တာဆောဝီလာနဲ့အတူသူတေသနာလုပ်ခွင့်ရဖို့ပါ။ကျမဟာဆရာကြီးရဲ့ presentation တွေထဲမှာတွေ့လဲရတဲ့ဆရာကြီးရဲ့သူတေသနာခမ်းမကြီးနဲ့ခင်မီစုံလင်းတဲ့သူတေသနာပစ္စည်းတွေကိုအရန်စိတ်ဝင်စားအားကြတာလေ။အဲ့ဒီအခန်းကြီးထဲမှာကိုရိုင်းသူတေသနာလှုပ်ချင်တာကကျမရဲ့စံဓာအခုတော့ကျမတို့အားလုံးရဲ့ရည်မှန်ချက်တွေစစ်အာဏာရှင်ကရိုက်ချိုးပစ်ခဲ့တာအခုထိပဲ။ဒါပေမဲ့ကျမစိတ်မလျှော့ပါဘူး။ဆရာကြီးတို့နဲ့အတူ research တွေလုပ်နိုင်မယ့်ရက်ကိုလည်းမျှော်လင့်စေပါရှင့်။
စာရေးလာတဲ့အတွက်ကျေးဇူးတင်ပါရစေနော်။ဘေးကင်းချမ်းသာပြီးတော့မျှော်နေတဲ့နေ့ရက်တွေအမြဲဆုံးရပါစေလို့ဆုတောင်းပေးပါရရှင်။ဒီမှာဒီညမစာရေးလာတာ ਨੇ တိုက်တိုက်ဆိုင်ဆိုင်ပဲတလောလေးရပဲ။သိပ္ပံပညာရှင်ဒေါက်တာဆောဝေလာ Fallen Walls Award ဆုချီးမြှင့်ခံရတယ်ဆိုတဲ့သတင်းဖတ်လိုက်ရပါတယ်။2024 September လလယ်ပိုင်းလောက်ကဒီမှာသိပ္ပံပညာရှင်ဆောဝေလာက X-ray အသုံးပြုပြီးတော့ဒေါက်တာလုံးမှာပထမဦးဆုံးAdam တခုရဲ့ပုံဖော်နိုင်တဲ့သိပ္ပံပညာရှင်ဖြစ်နေထူးချွန်အောင်မြင်ပြီးတော့သူ့ကိုဒီနေ့အတွက် physics ပညာနယ်ပယ်မှာထူးချွန်တဲ့ရလဒ်တွေဆိုပြီးတော့2024ရဲ့အဲဒီစုကိုချီးမြှင့်တာဖြစ်ပါတယ်။သူကနိုင်ငံတော်တက္ကသိုလ်နဲ့အဖွဲ့အစည်းပေါင်း300ကျော်ကနေပြီးတော့ဒီစုအတွက်အဆိုပြုခံရတဲ့လူ1000ကျော်တဲမှာမှစုရရှိရသူဖြစ်တယ်လို့သိရပါတယ်နော်။လူမျိုးမြန်မာနိုင်ငံစစ်အာဏာသိမ်းကာလရှေ့ကြာလာတဲ့အချိန်မှာအေဂျင့်နဲ့တနည်းအညာဒေတာကိုလာလည်ခဲ့မယ်လို့ပြောလာတဲ့သောရရှင်တယောက်ကတော့ဆိုလိုမွန်ရှိသူဖြစ်ပါတယ်
။ Hello VOA ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါ။ကျွန်တော် VOA ရဲ့အတန်လွှင့်အစီအစဉ်ကိုအမြဲနားထောင်ဖြစ်ပါတယ်။ကိုရိုင်းကလည်းကရင်နီပြည်နယ် KNDF တိုင်ရင်ကရဲဘော်တယောက်ပဲဆိုတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းချိန်နဲ့တပြေးညီသိကြလို့အမြဲနားထောင်ဖြစ်ပါတယ်။ကျွန်တော်တခုပြောချင်တာကအညာကတော်လိုင်းရေးသမားတွေနဲ့မြို့ပြဘောကတော်လန်သူညီကိုမောင်နှမအားလုံးကိုလေးစားတယ်လို့ပြောချင်လို့ပါအခုလိုအောင်မြင်မှုရနေတာဟာအားလုံးပူးပေါင်းပါဝင်ကြတဲ့အားကြောင့်အခုအချိန်နေထိရောက်နေတာပါဆက်ပြီးလဲကိုယ်တိုင်တာဝန်ကိုစက်ထမ်းကြဖို့ပြောချင်ပါတယ်ဗျစစ်ကောင်စီဘက်ကပိုဖိနှိပ်လေးကျွန်တော်တို့ပိုတော်လန်လေးပဲဖြစ်မလားဘယ်တော့မှသွေးမအေးကြဘူးဆိုတာလဲယုံပါတယ်အေးချမ်းတဲ့တနေ့အညာဒေတာကိုလာလဲပါမယ်ဗျ
ဒီလိုမျိုးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်ငံတကာရဲ့ဒီမြန်မာအရေးတုံ့ပြန်ပုံတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေမှာစောစောဆိုတဲ့သောရရှင်တစ်ယောက်ကတော့အာဆီယံရဲ့ကုလသမဂ္ဂဆိုပြီးတော့စာရေးလာပါတယ်
။အာဏာသိမ်းပြီးခေတ်ကစိုးရိမ်ပူပန်နေကြတာဘယ်လိုအရေးယူဆောင်ရွက်ကြမလဲဆိုပြီးမစင်းစားကြဘူး။စာမျိုးစုံထုတ်ပြီးဝါတာတာလုပ်နေကြတာတာဝန်မေ့ရာရောက်မနေဘူးလားဗျာ။ကုလသမဂ္ဂကတာဝန်ယူဖြေရှင်းရမှာကိုဘာအဆင်မှမရှိတဲ့အပလာစီယံကိုဗောလီဘောပုတ်လိုက်တယ်။အပလာစီယံနိုင်ငံတွေကလည်းအာနာရှင်နိုင်ငံနဲ့တချို့ကတရုတ်ကျွန်နိုင်ငံတွေဝစ်ကြေတန်းကြေမူငါးချက်ဆိုတာကိုထုတ်ပြန်ပြီးဖက်စစ်စစ်တပ်ကိုအချိန်ဆွဲထားပေးတယ်။သူတို့ထုတ်တဲ့မူငါးချက်ကိုဖက်စစ်အာနာသိန်းစစ်အုပ်စုက ဈေးဖြုတ်ပြတာတောင်ဘာတစ်ခုမှအေးအယူဆောင်ရွက်မှုမရှိဘူးအစကတည်းကကုလသမဂ္ဂကခိုင်းလို့လွှဲချလို့သာလုပ်ကြရတာဘာအရေးချင်းဘာအတွေ့အကြုံမှလည်းမရှိကြဘူးမူငါးချက်ကိုမလိုက်နာခဲ့ရင်ဘာလုပ်ပါမယ်ဆိုတဲ့ action မျိုးလုံးဝမရှိဘူးတစ်ချိန်မှာအကျန်းဖက်စစ်အုပ်စုနိုင်မှာပဲလို့ယူဆထားနေကြတာနိုင်လဲနိုင်စေခြင်းနေကြတာသုံးစားလို့မရတဲ့တကိုးကြဘူဖက်စစ်စစ်တပ်နိုင်မှတိုင်းပြည်စုပ်ပြတ်တက်ပြီးအာပလာစီယန်နိုင်ငံတွေကိုမရှင်နိုင်တော့မှလေအဲ့လိုမျိုးဖြစ်စေခြင်းနဲ့အာပလာစီယန်ကမြန်မာနိုင်ငံကြီးဘလောက်ပဲပျက်စီးပျက်စီးမြန်မာနိုင်ငံသားတွေဘလောက်တေကြေကြေလက်ပိုက်ပြီးထိုင်ကြည့်နေကြတာအဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကလက်ရှောင်ထားမှတော့ကျန်တဲ့နိုင်ငံတွေကဘာတစ်ခုမှအကူအညီလဲမပေးစိတ်လဲမဝင်စားဖြစ်နေကြတာပါ
အဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးနဲ့အာပလာစီယန်ဆိုပြီးတော့အာဆီယံကိုနာမည်ပေးလာတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့ရေးလာတဲ့သောရရှင်တွေရဲ့စာတွေတပုံကြီးရှိပါသေးတယ်။နောက်သတင်းပတ်ဒီမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်နော်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပိစာကနာကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ကမ္ဘာလောကထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအမေရိကန်ပြည်ထောင်စု Las Vegas မြို့မှာပြသနေတဲ့လူသုံးကုန် electronic ပစ္စည်းပြပွဲ CES မှာ AI ဉာဏ်ရည်တုနည်းပညာနဲ့စောက်တွေကိုချက်ချင်းဖတ်ပြနိုင်တဲ့ software တစ်မျိုးကိုပြသလိုက်ပါတယ်ဘရာဇီးလ်နိုင်ငံကအသက်116နှစ်ရှိတဲ့ခရစ်ယန်သီလရှင်တစ်ပါးကိုကမ္ဘာအသက်အကြီးဆုံးလူသားအဖြစ်Longevity Quest အဖွဲ့ကဒီအတိမတ်ပြုတ်လိုက်ပါတယ်ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မမ်းမြစင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Las Vegas မြို့မှာပြသနေတဲ့လူသုံးကုန် electronic ပစ္စည်းပြပွဲ CES မှာ AI ဉာဏ်ရည်တုနည်းပညာနဲ့စောင့်တီကိုချက်ချင်းဖတ်ပြနိုင်တဲ့ software တစ်မျိုးပြသလိုက်ပါတယ် Book Story လို့နာမည်ပေးထားတဲ့ဒီ software ကိုဟူဂျင်းသိမ့်ပိတ်ကုမ္ပဏီကတီထွင်ခဲ့တာဖြစ်ပြီးတော့အခုလိုတီထွင်မှုကြောင့်2025ခုနှစ်အတွက် CES ရဲ့အကောင်းဆုံးတီထွင်စံသစ်ဆုလည်းရထားပါတယ်။ဒီ software စနစ်ဟာစာအုပ်တွေကိုကင်မရာနဲ့ scan ဖတ်လိုက်တာနဲ့အသံထွက်ဖတ်ပြီးနိုင်တယ်လို့ AI ဉာဏ်ရည်တုနည်းပညာအကူအညီနဲ့စာသားတွေကိုလည်းသချင်းတန်စင်တွေအဖြစ်ပြောင်းပေးနိုင်ပါတယ်။သူ software မှာရုပ်ရှင်ပုံစံပြောင်းထားရင်ရုပ်ရှင်ပုံစံမျိုးနဲ့တင်ဆက်နိုင်တယ်လို့ဘာသာစကားပေါင်းစုံကိုလည်းချက်ချင်းပြောင်းနေပြီးတော့ဖတ်ပြပေးနိုင်ပါတယ်။နောက်ထပ်ပစ္စည်းတစ်ခုဖြစ်တဲ့ AR PDF လို့နာမည်ပေးထားတဲ့ပစ္စည်းနဲ့လည်းပေါင်းဆက်ပြီး
augmented reality လို့ခေါ်တဲ့ပုံရိပ်စစ်တွေပေါင်းထည့်ပြီးတော့စောက်ထဲအကြောင်းအရာတွေစက်ကောင်တွေနဲ့ထိတွေ့နိုင်ပါတယ်။အခုလိုနီးပညာကြောင့်စောက်ပေါင်းများစွာကိုတခါတည်း scan လုပ်ဖတ်ပြီးတော့လည်းနားထောင်နိုင်ပါတယ်။ဒီနီးပညာတွေရဲ့အစိုးကောင်ဟာဒါကိုဘလို့အသုံးချတယ်လေဆိုတဲ့ပုံမှာမူတည်တယ်လို့ဒီပွဲကိုတက်ရောက်လာသူတူကပြောပါတယ်။ဒီ book story ကို2025ခုနှစ် March လမှာစတင်ဝယ်ယူနိုင်မှာဖြစ်ပြီးတော့ ARPDF ကတော့ online မှာဝယ်ယူလို့ရနေပါပြီရှင
်။တရုတ်နိုင်ငံဟေလုံကျန်းပြည်နယ်ဟာဘင်းမြို့မှာကျင်းပနေတဲ့နှင်းနဲ့ရေခဲပွဲတော်မှာလူရာနဲ့ချီတပြိုင်တည်းစားနိုင်တဲ့ hot pot မီးဖိုကြီးတစ်ခုကိုဖန်တီးထားပါတယ်။ဒီရေခဲပွဲတော်ဟာအပူချိန်အနှုတ် 20 degree Celsius လောက်ကျသွားတဲ့အထိအေးတက်တဲ့ပြည်နယ်မှာကျင်းပတာပါ။ hot pot မီးဖိုကြီးကိုရေခဲအိမ်အကြီးကြီးထဲမှာထည့်သွင်းတည်ဆောက်ထားတာဖြစ်ပြီးတော့အလဲမငရုတ်သီးအဆက်ပုံတွေစီချဲထားသလိုအစားအသောက်တွေထည့်ပြုတ်ဖို့အငွေ့တထောင်ထောင်ထားနေတဲ့အိုးအသေးလေးတွေကိုလည်းပတ်ပတ်လည်မှာဝိုင်းထားပါဗျ။တရုတ်ရာသီကွင်12ခုကိုကိုစားပြုတဲ့ရွှေရောင်တလေးဆန်အယုတ်ကလေးတွေကိုလည်းတက်ဆင်ထားပါဗျ။ဒီရေခဲအိမ်ဟာ42ကြိမ်မြောက်နှင်းနဲ့ရေခဲပွဲတော်ရဲ့အကြီးဆုံးနဲ့အထူးခြားဆုံးအဆောက်အုံကြီးလည်းဖြစ်ပါဗျ။ဒီနေ့မှာတော့ရေခဲကူဘမီတာပေါင်း3သိန်းလောက်ကိုအသုံးပြုပြီးရေခဲအများဆုံးသုံးတဲ့ဆန်ချိန်ကိုလည်းတင်ထားပါဗျခင်ဗျာ။
ဘရာဇီးလ်နိုင်ငံကအသက်116နှစ်ရှိတဲ့ခရီးယန်သီလာရှင်တစ်ပါးကိုကမ္ဘာအသက်ကြီးဆုံးလူသားဖြစ် Launch Request အဖွဲ့ကအတိအမှတ်ပြုလိုက်ပါတယ်။ဒီအဖွဲ့ကကမ္ဘာအသက်တရာကျော်လူသားတွေကိုမှတ်တမ်းတင်တဲ့အဖွဲ့ဖြစ်ပြီးတော့အခုဘရာဇီးလ်ကခရီးယန်သီလာရှင်တစ်ပါးဖြစ်တဲ့ Ina Canabaro Lucas ကိုအတိအမှတ်ပြုလိုက်တာပါ။ Lucas ဆာ1908ခုနှစ်ဇွန်လ10ရက်နေ့မှာမွေးဖွားခဲ့တဲ့သူဖြစ်ပြီးတော့ဂျပန်နိုင်ငံကအသက်ကြီးဆုံးဖွားဟောသူဖြစ်တဲ့တိုမီကိုအီတူက2024ခုနှစ်ဒီဇင်ဘာလတုန်းကဆုံးပါသွားတာကြောင့်လူကတ်စ်ကိုအသက်အကြီးဆုံးဖြစ်သတ်မှတ်ခံခဲ့ရတာပါဘရာဇီးလ်နိုင်ငံတောင်ဘက်ပေါ်တိုအယ်လီဂရီမြို့ကသက်ကြီးဘိုးဘွားယူမှာလူကတ်စ်ကနေထိုင်နေတာဖြစ်ပြီးကမ္ဘာအသက်ကြီးဆုံးဆုနဲ့အတူဘရာဇီးလ်နိုင်ငံရဲ့အသက်ကြီးဆုံးလူသားဖြစ်လဲသတ်မှတ်ခံခဲ့ရပါတယ်သူဟာလူသားသမိုင်းမှာ20ဦးမြောက်အသက်ကြီးဆုံးလူသားဖြစ်လဲသတ်မှတ်ခံထားရပါတယ်ရှင်
ပြီးခဲ့တဲ့အပတ်ကအမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်ဟာရှီမြို့မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ဟာရှီဝဲဝင်အမေရိကန်ဟော်ကီပွဲတစ်ခုမှာမွေးပွားအယုတ်တက်ဒီဘဲဝဲဝင်ယုတ်တွေခွေးယုတ်တွေကြောင်ယုတ်တွေကိုဟော်ကီကွင်းထဲပစ်ထည့်ခဲ့ကြပါတယ်။ဟော်ကီပြိုင်ပွဲမှာပထမဆုံးဂိုးသွင်းပြီးကွင်းထဲကိုမွေးပွားယုတ်တွေပစ်ထည့်ရတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်။ဒီနှစ်မှာတော့အဖွင့်ဂိုးသွင်းခဲ့တဲ့အင်ရှင်ဝဲဝင်အသင်းရှေတန်းအားကစားသမားမိုက်ဆာဂါဘိုဆာကဂုံပြူဝဲဝင်ယုတ်တွေရခဲ့တာဖြစ်ပြီးစုစုပေါင်းမွေးပွားအယုတ်3,200ကျော်ကိုရခဲ့ပါတယ်။ဒါဟာ2024ခုနှစ်ကတင်ထားတဲ့စံချိန်8,400ကျော်ကိုချိုးသွားနိုင်ခဲ့တာပါ။ဒီအယုတ်တွေကိုဒေသခံပရဟိတအဖွဲ့35ခုကျော်ကိုလှူဒန်းမှာဖြစ်ပါတယ်။အဲ့ဒီနေ့ကပွဲမှာလက်မှတ်တွေအကုန်ရောင်းခဲ့ရပြီးပရိသတ် 1,500 ကျော်ရှိမှအင်ရှင်ဝဲဝင်အသင်းက5ခုတကုနဲ့အနိုင်ရသွားပါတယ်ခင်ဗျာ။
သူကြဆံများသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မတ်မြသစင်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ American ပြည်သူ California ပြည်နယ် Los Angeles မှာတောမင်းလောင်ကျွမ်းမှုကြောင့်တေဆုံးသူရေထွက်ရာ17ယောက်ကနေ16ယောက်ထိတိုးလာတယ်လို့စစ်ဘက်ဆိုင်ရာစုံစမ်းစစ်ဆေးရုံးကအတည်ပြုပါတယ်။အစ်တိုးလာတဲ့9ယောက်ဟာ Palisade ရက်ကမိလောင်မှုမှာတေဆုံးသူတွေဖြစ်ပြီးကျန်17ယောက်ကတော့ Eden ရက်ကမိလောင်မှုမှာတေဆုံးတာလို့လဲစီးရီးညံ့နေပိုင်းမှာအတည်ပြုလိုက်တာပါ။ Syria ရေဆွေးနွေးဖို့ရှေ့လေဗန်ဒေသနဲ့ဥရောပကထိတ်တန့်တဲ့မှနေဒီကနေ့ပဲ Syria နိုင်ငံ Riyadh မြို့ကိုရောက်လာကြပါတယ်။သမ္မတ Bashar al-Assad အစိုးရကို Islam Wari သဘုံနဲ့ပယ်ရှားလိုက်ပြီးတဲ့နောက် Syria နိုင်ငံမှာဩဇာလွှမ်းမိုးနိုင်မှုရှေ့လေဗန်ဒေသမှာစီးပွားရေးအင်အားကြီး Syria နိုင်ငံကကြိုးပမ်းနေတယ်လို့လဲအကဲကတ်တွေခန့်မှန်းနေတာပါ။ကချင်ပြည်နယ်ကတရံစရတ်ထွက်ရတနိုင်းမြို့နယ်ကရွှေမော်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံ15ယောက်တင်မနေတည်ဆုံးပြီး10ယောက်ဒဏ်ရာရတဲ့အကြောင်းကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကပြောပါရယ်ရွှေနယ်ပရင်ထွက်ရတနိုင်းမြို့နယ်ဆန်လွန်ရွှေမော်ကဈေးရဲကိုစီနေကစစ်ကောင်စီဘုံကျဲတိုက်ခိုက်မှုကြောင့်တိုက်ခိုက်တည်ကြည်ခဲ့ရတယ်လို့လည်း KIA ကပြောပါရယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုစံကျော်ဖြစ်ပြီးတော့တန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။ View American စံရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 19 kHz 5953ည line to meter 25 kHz 7183ည လိုင်းဒိုမီတာ30 kHz 9963ကြားနဲ့လိုင်းလမ်းမီတာ190 kHz 1595တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ကလည်းပThis program has come to you